မြန်မာလူထုနဲ့ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအမေရိကန်ပြည်ထောင်စုကထောက်ခံတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါ Thomas Greenfield ကကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမတ်ကြီးဦးကျော်မိုးထွန်းကိုအင်္ဂါနေ့ကပြောခဲ့ပါတယ်။သံမတ်ကြီး Thomas Greenfield ကသံမတ်ကြီးဦးကျော်မိုးထွန်းကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်အဲ့လိုပြောခဲ့တာပါ။ကုလသမဂ္ဂထွေထွေညီလာခံမှာလုပ်ခဲ့တဲ့မြမအရေးအလို့သဘောစီဝေးပွဲတွင်တန်မာကြီးဦးကျော်မိုးထွန်းကတတိရှိရှိငဲ့ညာမှုအပြည့်နဲ့ပြောဆိုခဲ့တာကိုလည်းတန်မာကြီး Thomas Greenfield ကချီးကျူးပြောဆိုပါတယ်ဒီတော့တင်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီမှာတောက်ကြနေကြရင်မြမအရေးတကပိတ်စီဝေးကျင်းပဖို့ပြည်ထောင်နိုင်ငံကပန်ကြားထားတဲ့အကြောင်းတန်တမန်သတင်းရောက်ကကိုကူကားပြီး AFP သတင်းဌာနကရေးပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အလှည့်ကြောင့်ဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကကြာသပတေးနေ့မှာစတင်တာဝန်ယူမှာဖြစ်ပြီးနောက်တနေ့မှာမြမအရေးဆွေးနွေးဖို့ပြည်ထောင်ကတင်ထားတာပါကုလသမဂ္ဂရဲ့ဒီကနေ့လုံမဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းကုလသမဂ္ဂဒွင်းမှုချုပ်ရဲ့မြမအရေးအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာကပါဝင်ပြောဆိုဖို့ရှိပါတယ်